လသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးလင်ဒါ တောမတ်စ် ဂရင်းဖီးလ်နဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာတို့မနေ့ဇန်နဝါရီလ10ရက်နေ့ကအွန်လိုင်းကနေတွေ့ဆုံပြီးမြန်မာအရေးဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားရေးအာဆီယံဘုံသဘောတူညီချက်အကောင့်ထယ်ဖို့ရေးနဲ့အကန့်အသတ်မရှိစာနာမှုဆိုင်ရာအကူအညီတွေပေးခွင့်ရရေးတို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံတကာအသိုင်းအဝိုင်းနဲ့တူဖိအားပေးလှုံ့ဆော်သွားမယ်လို့တွေ့ဆုံမှုအပြီးအမေရိကန်သမ္မတကြီးလင်ဒါ တောမတ်စ်ဂရင်းဖီးလ်ကတွစ်တာလူမှုကွန်ရက်မှာရေးသားခဲ့ပါတယ်။အော်တိုဘာလာကွန်ပိုင်းမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ကယာရုခံလိုက်ပြီးအခုလလပိုင်းမှာယာရုတာဝန်တွေကိုစတင်ထမ်းဆောင်ခဲ့တဲ့စင်ကာပူနိုင်ငံသူနိုလင်းဟေဇာကမြန်မာပြည်သူတွေကိုနေ့တစ်ခုနှုတ်ခွန်းဆက်တရာမှာမြန်မာပြည်သူတွေနဲ့အတူတသားတည်းရှိကြောင်းဒီဇင်ဘာ31ရက်နေ့ညကထုတ်ပြန်တဲ့ဗီဒီယိုမှာဖော်ပြပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့အကြက်တဲတွေကိုလည်းမြန်မာပြည်သူတွေဥဆောင်ဖြည့်ရှင်းနိုင်မှုမျှော်လင့်ကြောင်းပြောကြားခဲ့ပါတယ်။ကရင်ပြည်နယ်အပါအဝင်မြန်မာနိုင်ငံအတွင်းကတခြားဒေသတွေမှာအကြမ်းဖက်မှုတွေအရှိန်မြင့်ဆက်လက်ဖြစ်ပေါ်နေတဲ့အပေါ်အထူးဆိုရင်ကြောင်းအထူးကိုယ်စားလှယ်နိုလင်းဟေဇာကဒီဇင်ဘာလ20ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။